ပဲခူးတိုင်းတောင်ကုန်းခရိုင်စွာချောင်းရေလောင်တမန်ဒီနေ့ဩဂုတ်လ29ရက်နေ့မှာရေပေါ်လွှဲကျူးပေါက်လို့85ရွာရေလွှမ်းမိုးသွားရပြီးတဲ့နောက်တတိုင်းကလုံးမှာရှိတဲ့ရေကားတာ235ခုစလုံးစစ်ဆေးဖို့အထုဖွဲ့တစ်ဖွဲ့ဖွဲ့စည်းထားပါတယ်စက်တင်ဘာလလယ်လောက်မှာဖွဲ့စည်းလိုက်တာလို့စင်ကာပူခြေဆိုင် Channel News Asia ကမနေ့ကဖော်ပြပါတယ်အဲ့ဒီဖွဲ့မှာဘူမိဗေဒဇလဗေဒနဲ့စက်မှုပညာရှင်တွေပါဝင်ပြီးရေကာရာကြီး၄ခုကိုနေတိုင်းစစ်ဆေးဖို့ရှိတယ်လို့ဆိုပါတယ်။စက်တင်ဘာလလယ်ကစလို့အဖွဲ့၄ဘွဲကနေရေကာတာတွေစစ်ချရတဲ့အနေအထားရှိမရှိစစ်ဆေးနေတာဖြစ်ပြီးတွေ့ရှိတာတွေကိုမူတည်လို့ရေကာရာထိမ့်သိမ်းပြုပြင်မှုဦးစားပေးအစ်စ်နဲ့ဘတ်ဂျက်ရထားမယ်လို့စစ်မြောင်းနဲ့ရေအသုံးချမှုစီမံခန့်ခွဲရေးဦးစီးဌာနကပြောပါတယ်။ရေကာရာကြီးတွေကိုစစ်ဆေးမယ်ဆိုလို့ရှိရင်တစ်နှစ်၄ခုစစ်ဆေးနိုင်ပြီးရေကာရာငယ်တွေဆိုရင်တော့တစ်နှစ်ကို၆ခုစစ်ဆေးနိုင်ပါတယ်။လာအိုနိုင်ငံကရေအားလျှပ်စစ်စီမံကိန်းသုံးရေကာတာတစ်ခုကျိုးပေါက်လို့အနည်းဆုံးလူ28ယောက်သေဆုံးရပြီးလူထောင်နဲ့ချီနေရက်ကရွှေ့ပြောင်းရပြီးတဲ့နောက်မြန်မာနိုင်ငံကစွာရေလောင်တမန်ရေပူလွှဲကျိုးပေါက်တာလည်းဖြစ်ပါတယ်။ဒီအတွက်ရေလွှမ်းသွားတဲ့85ရွာကလူ6300ကျော်ရေပေးလို့ရထပ်ပြေးရပါတယ်။ဒါကလည်းကြံ့ခန့်ရေးအတွက်ဆိုရင်ရတဲ့အနေအထားရှိနေတဲ့ဆဲကဆိုရင်ရတဲ့အတိုင်းဖြစ်သွားတာလို့လည်းပြောနိုင်ပါတယ်။စစ်ကြံခံရေးနဲ့ပတ်သက်လို့ EcoDev စိမ့်လအမိမြေအသင်းဥဆောင်ညွှန်ကြားရေးမှူးဦးဝင်းမျိုးသူပြောတာက
ဒီကြံခံရေးကိုစိုးရိမ်ရတယ်ဆိုတော့အမိသားရှိရတဲ့သဘောကံမှာ2012-2013ကနေပြန်လဲပြုပြင်ဖို့ဆိုတာနေပြန်လဲခါကြတော့သဘောကံနေပြီးတော့ကျွန်တော်အားရတယ်ကျွန်တော်ကဒီ edition တွေကိုတွားရောက်ပြလာခဲ့ဘူးလားဗောဗျာကျွန်တော်တို့ပြောရတော့ရေတောက်ဧရိယာဒီဆောက်လုပ်ထားတဲ့ဒီပြည်နယ်နဲ့ဝေနယ်ဧရိယာဒီမူလဒီဇိုင်းဆက်တင်နေတာဒီခမန္ဓာရဲ့ဧကလာကိုမပြေးနိုင်ဘူးပေါ့နော်ဆယ်ရောက်သွားတဲ့အချိန်မှာသတိထားမိတာတော့ဒီဘုံလေးဆောက်ထားတဲ့နေရာမှာလိုအပ်ချက်တွေရှိနေရတယ်ဆယ်ရဲ့ကြံ့ခံမှုပါတော့ကျွန်တော်ရဲ့ဒီကဗန်းမိုးတဲ့ဆိုကျွန်တော်မလေးရမလို့ပေါ့နော်ဒါပေမဲ့ကျွန်တော်ဒီကကြည့်တာကတော့အဲ့ဒီဆယ်မှာနှုံးချမှုကတော်တော်များနေပြီပေါ့နော်အခုဒီမှာနားလည်ကြည့်အောင်ဒီနှုံးနေရာပြင်မှတ်ထားရတဲ့ဆက်ဆောက်ပြီးရကွန်မရှင်တွေထဲမှာလည်းသူကုန်လာတယ်ကွာတော်တော်ကိုများတယ်လို့တွေ့ရှိတယ်ပေါ့တော့ကြာလီနှုံးနေပြည့်သွားနေပြီရေရှောင်လို့ဖြစ်နေပို့ပြီးတော့တောင်းရည်ဖြစ်နေဆဲကြံတမ်းမှုလည်းလာပြည့်နေပေါ့ဗျာဒီချက်ကတော့တကယ်ကိုပြည့်နေတဲ့ချက်ပေါ့
မြန်မာနိုင်ငံကရေကာတာတွေဟာလိုအပ်လို့တိဆောက်တာရောမလိုအပ်ဖဲတိဆောက်တဲ့ဆဲတွေရေကာတာတွေဖြစ်ပြီးဗိုလ်ချုပ်မှုကြီးတန်းရွှေလက်ထက်မှာဆဲဖွင့်မွေးသတင်းတွေမပြတ်ရေးသားနေရတယ်လို့ဆိုရပါရင်သတင်းစာမှာတာဝန်ထမ်းဆောင်မှုတဲ့သတင်းတောက်ကြီးတူကပြောပြပါတယ်ဆယ်ရီတလောက်များတဲ့တိုင်းပြည်မှာအနေရှော့တွက်လို့မရပဲကြိုတင်သတိပေးစနစ်လိုတယ်လို့ပြောလာသူကတော့ဆယ်မြောင်းဦးစီးဌာနအငြင်းစားညွှန်ကြားရေးမှူးဦးတင်စန်းရေပါ
သတိထားမှာတော့ဆယ်တန်းတော့သတိထားမှာပဲဒါမဲ့လည်းမှဆယ်ကြီးရင်ပို့ပြီးအနေများတာပေါ့အခုဆိုရင်အကြီးဆုံးကတော့တဖန်းစိတ်ပဲဆယ်တန်းကတော့အကုန်လုံးကအနေကိုရှော့တွက်လို့မရပေါ်လည်းပြောကျွန်တော်လည်းဆယ်မြောင်းဌာနလိုပါပဲဒါပေမဲ့အခုကျွန်တော်ပြောနေရဆိုတာကနိုင်ငံအတွက်ပြောနေတာကျွန်တော်လည်းလုပ်ခဲ့တာပဲဒီဆယ်မြောင်းဌာနကသူလုပ်တဲ့လုပ်ရတာလေလုပ်လာရင်ဌာနရိုးတက်တာပေါ့ဥတကယ်တမ်းဒီ warning system ဆိုတာကသူတို့ကအကုန်လုံးမေးမေးပြပြဖြစ်နေတကယ်တမ်းဒီ warning system မှာရှိကိုရှိရမှာပါကျွန်တော်ကဒီပေးခြင်းနဲ့ message ဆယ်တန်းဆယ်တန်းမှာ early warning system ဆိုရှိကိုရှိတဲ့
ရေကားရီဆယ်ရီကိုအရင်ဆိုရလက်ထက်မှာအများဆုံးတိဆောက်ခဲ့တာဖြစ်ပြီးဥတန်ဆန်းပြောတဲ့စကိုင်းတိုင်းကျွန်းလှမြို့နယ်ကတဖန်းစိတ်ဆယ်ကိုနိုင်ငံတော်စီမံကိန်းကြီးတစ်ခုအနေနဲ့1996ခုနှစ်ကစတင်အကောင့်ထဲပေါ်ချိန်မှာကျွန်းလှမြို့နယ်နဲ့ကမ္ဘလူမြို့နယ်တွေကကျေးရွာတွေရှေ့ပြောင်းပေးခဲ့ရပါတယ်။ဆယ်ရီရေကာရာတွေတိဆောက်မယ်ဆိုရင်စီမံကိန်းဧရိယာနဲ့မလွတ်တဲ့ရွာတွေလည်းရွှေ့ရရေဝတ်ဧရိယာတွေကြားရောက်တဲ့တပင်းတွေလည်းခုတ်ထွင်ရှင်းလင်းရတာမို့ဒေသခံတွေရဲ့တောတောင်ရေမြေနဲ့အသားကျနေတဲ့နေမှုထိုင်မှုဘဝတွေလည်းကြောင်လဲသွားရပါတယ်တခါစွာရေလောင်တမန်လို့ဖြစ်မျိုးတွေနဲ့ကြုံရပြန်ရင်တကယ်တမ်းနိနာဆုံးရှုံးရသူတွေကပြည်သူတွေပဲဖြစ်ပါတယ်ရှင်